Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American Day ရဲ့2018ခုနှစ်မတ်လ25ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလာ190ရူကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မသင်ခီထိုက်ပါရှင်။အမေရိကန်နိုင်ငံတွင်သနက်ကင်ဆောင်ခွင့်ပို့ပြီးတော့ထင်းချုံကတ်တပ်ဖို့မနေ့ကနိုင်ငံတော်မှာဆန္ဒပြခဲ့ပါတယ်။စပိန်နိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရကတ်တလိုးနီးယားဒေသရဲ့သမရဟောင်းကားလ်စ်ဖျူရှ်တမွန်ကိုဒီကနေ့ဂျာမနီမှာဖမ်းလိုက်ပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မမြသစင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မလေးရှားနိုင်ငံလာဝါကအချုပ်ထောင်မှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတချို့ကိုမြန်မာနိုင်ငံပြန်ပို့ဖို့စီစဉ်နေပြီလို့မြန်မာတန်ယိုးကိုယ်စားလှယ်တဦးကပြောကြပါတယ်
။ဒီကိစ္စကတော့ဂျူဟိုပြည်နယ်ပကန်နယ်နဲ့ကိုသွားတယ်ပေါ့နော်။အဲသွားတာအဲ့မှာကျွန်တော်တို့34ဦးကျွန်တော်တို့စီစစ်ခဲ့တယ်ပေါ့။နောက်တစ်ခုကမနကာပြည်နယ်မှာလည်းအဲ့လိုပဲစင်းစင်းကထန်းကိုပွားရောက်စီစစ်ခဲ့တယ်ပေါ့နော်။
ကိုယ်စားလှယ်တဦးဖြစ်သူဦးတီဟာမမောင်ပြောကြားသွားတာပါ။တင်းနေအပြီးမကြခင်နားဆင်ရပါမယ်။ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မှန်းမြသစင်အောင်တို့ကပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်တော်စုတွင်တနက်ကင်ဆာခွင့်ပို့ပြီးတော့ထင်းချုပ်ရေးတောင်းဆိုချီတက်ပွဲတွေကိုမနေ့စနေနေ့ကမြို့တော်ဝါရှင်တန်ပါဝင်နိုင်ငံတော်ဝန်ကမြို့တွေမှာပြုလုပ်ခဲ့ပါတယ်အမေရိကန်တဝန်းကလူငယ်တွေကြားနိုင်ငံရေးလှုပ်ရှားမှုတစ်ခုပေါ်ပေါက်စေခဲ့တဲ့မကြခင်တုန်းကလူစုလူဝေးတွင်တနက်နယ်ပြစ်ခတ်အကြမ်းဖက်ခံရမှုနောက်ပိုင်းအခုလိုတောင်းဆိုလာကြတာပါတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးအတွက်တခြားလူငယ်တွေနဲ့အတူရက်တည်ဖို့နောက်ဒီရေးဆောင်ရွက်တဲ့လွှတ်တော်အမတ်တွေကိုအသက်18နှစ်ပြည့်ပြီးသူတွေမဲပေးကြရေးတိုက်တွန်းကြဖို့အတွက်ပြစ်ခတ်မှုဖြစ်ခဲ့တဲ့ Marjorie Stoneman Douglas အထက်တန်းကျောင်းကကျောင်းသားတွေလည်းမြို့တော် Washington DC ကိုရောက်လာခဲ့ကြတာပါFloyd Pinnell Park Lang က Marjorie Stoneman Douglas အထက်တန်းကျောင်းမှာပြီးခဲ့တဲ့လတုန်းကတနက်နေ့ပြစ်ခတ်ခံရတာကြောင့်လူ18ဦးသေဆုံးခဲ့ရပါတယ်။မနေ့စနေနေ့ကမြို့တော် Washington ကထောင်နဲ့ချီတဲ့လူအုပ်ကို Park Lang ကျောင်းသူတို့ဖြစ်တဲ့ Emma Gonzalez ကစကားပြောဆိုခဲ့တာမှာတော့ပြစ်ခတ်မှုအတွင်းဆုံးရှုံးခဲ့ရတဲ့တငယ်ချင်းတယောက်အကြောင်းနဲ့အပြောင်းလဲတွေပေါ်ပေါက်ရေးသူမရဲ့ပိုင်းဖြတ်ချက်တွေကိုဟော်ဟော်တိုင်တိုင်ပြောဆိုခဲ့ပါတယ်။အတလန်တာမှာတော့တောင်းနဲ့ချီတဲ့လူတွေချီတက်ခဲ့ကြပြီးကလေးတွေကိုအကာအကွယ်ပေးကြဖို့တနတ်အလိုမရှိဓာရီကိုမထောက်ခံတဲ့လွတ်တော်အမှတ်တွေကိုမဲမပေးကြဖို့ကြွေးကြော်ချီတက်ခဲ့ကြပါတယ်။ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လွတ်တော်အမှတ်ဂျွန်လူးဝစ်လည်းတက်ရောက်ခဲ့ပါတယ်။မြို့တော်ဝင်နဲ့ပြည်နယ်အမှတ်တွေလည်းချီတက်ပွဲမှာပါဝင်ခဲ့ကြပါတယ်ရှင်
။အီရန်နိုင်ငံနဲ့နယ်စပ်အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းဟီရတ်မြို့ကရှီယာမု슬လင်ဗလီတခုဒီကနေ့တနင်္ဂနွေနေ့မှာအသေးကံဘုံခွဲတိုက်ခိုက်ခံရတာကြောင့်ဖျားဝတ်တဲ့သူအ ਨੇ ဆုံးတဦးသေဆုံးပြီး၉ဦးဒဏ်ရာရခဲ့ပါတယ်။နေကင်းမိုင်းဗလီဝတ်ပြုချိန်မှာဘုံခွဲသမား၂ဦးကတိုက်ခိုက်ခဲ့တာလို့ပြည်နယ်ရဲအဖွဲ့ပြောခွင့်ရအဘ်ဒူအာဟက်ဝါလီဇာဒါက VOA ကိုပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကတဦးကိုပြစ်တက်လိုက်နိုင်ပေမဲ့ဒုတိယတစ်ယောက်ကအသေးကံဖောက်ခွဲလိုက်တာဖြစ်တယ်လို့သူကပြောပါတယ်။ဖောက်ခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက် IS အဖွဲ့ကသူ့ရဲ့ AMAC သတင်းအေဂျင်စီကနေဖော်ပြပါတယ်။ Afghanistan နိုင်ငံတွင်းကလူနည်းစုရှီယာမု슬င်တွေရဲ့ဘာသာရေးဝတ်ပြုဆူတောင်းမှုတွေနဲ့စုစည်းမှုတွေကိုအကြမ်းဖက်ဝါဒီအဖွဲ့ကတိုးပြီးတိုက်ခိုက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကလည်းမြို့တော်ခဘူးကရှီယာတာတနိကအဆောက်အုံအနီးမှာIS အသေးခံဘုံခွဲသမားကဖောက်ခွဲတိုက်ခိုက်တာကြောင့်အနည်းဆုံး33ဦးသေဆုံးပြီးလူပေါင်း60ကျော်ဒဏ်ရာရခဲ့ပါတယ်
။ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံနေ့ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့သူ4ဦးနဲ့ဒဏ်ရာရသူ3ဦးတို့အတွက်အောက်မေဂုံပြုတဲ့စူပောင်းဝတ်ပြုဆူတောင်းပွဲကိုတိုက်ခိုက်မှုအတွင်းအသက်ရှင်လွတ်မြောက်လာသူတွေသေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံအနောက်တောင်ပိုင်းထရစ်မြို့ကစူပါမတ်ကတ်တစ်ခုမှာတစားကန်အဖြစ်ဖမ်းဆီးခံခဲ့ရသူနဲ့လူစားလဲခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးလည်းတေဆုံးခဲ့ရတာပါ။ဖျားချောင်းရဲ့ခိုင်းအုပ်ဆရာတော်ကတော့အချမ်းဖက်ဝါရာဆွဲတိုက်ခတ်ခံရမှုအတွင်းကြာဆုံးခဲ့ရတဲ့ဒုတိယရဲမှုကိုအထူးပဲချီးမွမ်းပြောဆိုခဲ့ပါတယ်။တပ်တည်အထောက်အထားတွေအရတနတ်သမားရဲ့လုပ်ရက်တွေက အကြမ်းဖက်ဝါဒဆွဲလောက်ရက်သဘောတက်ရောက်တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောဆိုထားပြီးတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစ္စလာမ်အစွန်းရောက်အဖွဲ့ကသူ့ရဲ့ဝါဒပြန်အဖွဲ့ကနေပြောဆိုထားတာပါစုံစမ်းစစ်ဆေးမှုကိုအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးအာဏာပိုင်တွေထိန်းချုပ်ရယူလိုက်ပြီလို့ပြင်သစ်အစိုးရရှင်းနေုံကလည်းပြောဆိုထားပါတယ်ရှင်
လူငယ်တွေအနေနဲ့သူတို့ယုံကြည်ရာကိုနှုတ်ဆက်မနေဘဲယုံကြည်ချက်အပေါ်မားမားမတ်မတ်ယက်တီကြဖို့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကအားပေးတိုက်တွန်းလိုက်ပါတယ်လူငယ်တွေဥဆောင်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်ပိုပြီးတင်းကျပ်ထိန်းချုပ်ရေးဆန္ဒပြတောင်းဆိုခဲ့ကြပြီးနောက်တနေ့ဒီကနေ့ကြာရောက်တဲ့ Palm Sunday ဟောကြားချက်မှာပုပ်ယဟန်မင်းကြီးကအခုလိုထည့်သွင်းဟောကြားသွားတာဖြစ်ပါတယ်ရိုမန်ကက်သလစ်သာသနာပိုင်ပုပ်ဟမင်းကြီးကဆန္ဒပြပွဲကိုဓာတ်ရိုက်ရည်ညွှန်းမိန့်ကြားခဲ့တာမဟုတ်ပေမဲ့လူငယ်တွေမှာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့ဟောကြားခဲ့တာပါ။ခေါင်းဆောင်တွေလူကြီးတွေဘက်ကပြောတင်တာကိုမပြောဘဲနှုတ်ဆက်နေကြမယ်ဆိုရင်တော့လူငယ်တွေအနေနဲ့နှုတ်ဆက်မနေကြဖို့ပုပ်ဟမင်းကြီးကတိုက်တွန်းသွားပါတယ်။တနတ်သမားလက်ချက်နဲ့18ဦးသေဆုံးခဲ့ရတဲ့ Florida ပြည်နယ်ကအထက်တန်းကျောင်းကဆယ်ကျော်သက်တက်ကြွလှုပ်ရှားသူဦးဆောင်မှုနဲ့ March for Our Lives အသက်ရှင်ရေးအတွက်ချီတက်ပွဲကိုကဘာတဝန်းမှာပြုလုပ်ခဲ့ကြတာပါ Palm Sunday ကိုတော့လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကဂျေဇူးခရစ်တော်ဂျေရုဆလမ်ကိုကြွချီလာတဲ့ဆိုတဲ့အထိမ်းအမှတ်နဲ့ယုံကြည်ချက်နဲ့ကျင်းပကြတာဖြစ်ပြီးဒီ Palm Sunday ကခရစ်ယာန်တို့ရဲ့ Easter သတင်းပတ်အစလည်းဖြစ်ပါတယ်။ဒီနှစ်ကြာရောက်တဲ့ Palm Sunday ကတော့ကမ္ဘာလူငယ်များနေ့နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်စပိန်နိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရကတ်တလိုနီးယားဒေသရဲ့သမ္မတဟောင်းကာလ်စ်ဖျူရှ်တမွန်ကိုဒီကနေ့ဂျာမနီမှာဖမ်းဆီးလိုက်ပါတယ်ဒိမန်နိုင်ငံကနေဂျာမနီနိုင်ငံကိုနှိဆက်ဖြတ်ကျော်ဝင်ရောက်လာချိန်မှာဖမ်းဆီးတာလို့ဂျာမနီရဲအဖွဲ့ကပြောပါတယ်မစ္စတာပျူရှ်တမွန်ဖမ်းခံရတာကိုသူ့ရဲ့ရှင့်နေက Twitter လူမှုကွန်ရက်မှာအတည်ပြုရေးသားထားပြီးမစ္စတာပျူရှ်တမန်ကဘယ်လ်ဂျီယံကိုတွားရောက်ခဲ့တာလို့ပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလကကတ်တလိုနီးယားလွတ်လပ်ရေးလူထုဆန္ဒခံယူပွဲမှာသူ့ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးစပိန်အစိုးရကဖမ်းဝရမ်းထုတ်ခဲ့ပြီးတဲ့နောက်မှာမစ္စတာပျူရှ်တမန်ကဘယ်လ်ဂျီယံကိုကနဦးထွက်ပြေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစပိန်နိုင်ငံကနေခွဲထွက်ရေးကြေညာဖို့ကြိုးစားမှုအတွေ့သဘုံထားမှုနောက်တခြားပြစ်မှုတွေနဲ့ကာတလန်ခွဲထွက်ရေးခေါင်းဆောင်23ဦးကိုဆွဲချက်တင်ဖို့စပိန်တရားရုံးချုပ်ကပြီးခဲ့တဲ့တောက်ချာနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးတာဖြစ်ပါတယ်။စပိန်နိုင်ငံကထုတ်ထားတဲ့နိုင်ငံတကာဖမ်းဝရမ်းနဲ့ဂျာမနီရဲကမစ္စတာပျူရှ်တမန်ကိုဖမ်းဆီးခဲ့တာပါ။ရာဒုကဖေရှားခံရတဲ့ကတ်တလန်ခေါင်းဆောင်အနေနဲ့စပိန်နိုင်ငံမှာထောင်ဒဏ်25နှစ်ကြာခံနိုင်ရတဲ့အရေးနဲ့လည်းရင်ဆိုင်ရနိုင်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံဟာတကမ္ဘာလုံးနဲ့အဆက်ဖြတ်ပြီးအထူးကြံဖြစ်နေတာကြောင့်သူတို့ပေါ်ဖိအားပေးနိုင်မဲ့နည်းလမ်းကိုရှာဖွေရမှာအခက်အခဲရှိနေပြီးဒီချက်ကမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်နေတဲ့ American အစိုးရအတွက်အသာရဖို့အခက်အခဲရှိနိုင်တယ်လို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ American သမ္မတဟောင်းအိုဘားမားကတနင်္ဂနွေဒီကနေ့တိုကျိုမြို့မှာပြောဆိုလိုက်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြောက်ကိုရီးယားပြဿနာကိုလက်နက်နီးနဲ့ဖြေရှင်းမဲ့အစားလူသားအသက်တွေကိုတံပိုးထားပြီးမြောက်ကိုရီးယားနဲ့ဆေးဆက်ဆွေးနွေးဖို့ American ပြည်ထောင်စုကဆက်လက်ကြိုးပမ်းတာကအကျိုးပိုများစေလိမ့်မယ်လို့လူထောင်ချီတက်ရောက်တဲ့တိုကျိုမြို့ကဟောပြောပွဲတစ်ခုအတွင်းပြောဆိုလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်စမ်းသပ်မှုတွေကြောင့် American နဲ့လပေါင်းအတော်ကြာအပြန်အလှန်တင်းမာခဲ့ကြပြီး American မြောက်ကိုရီးယားထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့ကြိုးပမ်းနေချိန်မှာသမ္မတဟောင်းအိုဘားမားရဲ့အခုလိုမှတ်ချက်ပေးပြောဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်
။ခီးသွားတွေကိုဆွဲဆောင်တဲ့ကြော်ညာတွေဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့အတူအင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကမ္ဘာလက်ခီးသွားလာရောက်မှုတိတိတသာတိုးတက်လာခဲ့ပြီးသမ္မတဂျိုကိုဝီဒိုဒိုကလည်း ဘာလီကျွန်းလိုမျိုးကဘာလက်ခီးသွားနေရာမျိုး10ခုလောက်တိစောက်လိုတယ်လို့ပြောဆိုထားတာပါ။ကဘာလက်ခီးသွားတွေတိုးလာတာကြောင့်စီးပွားရေးတိုးတက်မှုအပေါ်အာရကျဉ်းနှံ့မှုတွေနဲ့တစ်ဖက်မှာလည်းလူမှုရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးတို့ဘက်မှာဆုံးရှုံးမှုတချို့ရှိနေပါတယ်။အင်ဒိုနီးရှားခီးသွားကဏ္ဍတိုးမြင့်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့အတူပြီးခဲ့တဲ့နှစ်အတွင်းကမ္ဘာလက်ခီးသည်14သန်းထိတိုးခဲ့ပြီးဒါဟာဆိုရင်20နှစ်ရာခိုင်နှုန်းတက်လာတာဖြစ်ပါတယ်။အစိုးရကတော့ဒီနှစ်မှာကမ္ဘာလက်ခီးသွား18သန်းအထိတိုးလာဖို့မျှော်လင့်ထားတာပါ။ဘာလီကျွန်းပေါ်မှာလည်းဘီနိုဘေးကတင်္ဂါတွေကတော့ပျော်ပွဲရှင်ပွဲချင်းပနိုင်မဲ့ပန်းချံကာစီနိုလောင်းကစားရုံနောက်ဖော်မြူလာ1ကားမောင်းပြိုင်ပွဲတွေချင်းပရာကွင်းနေပါဝင်မဲ့စင်ကအပန်းဖြေစခန်းကြီးဆောက်လုံးမဲ့မြေဆဲဖို့နေတာကိုစန့်ကျင်ကန့်ကွက်နေကြပါတယ်ရှင်
။အွန်လိုင်းကချစ်သူရှာဖွေရေးကွန်ပျူတာအက်ပ်တွေကဂရီတွေအမျိုးမျိုးပေးပြီးမိဖက်ရှာဖွေတာတွေပြုလုပ်ပေးပါတယ်။ဟူစတန်မြို့အခြေစိုက်ကုမ္ပဏီတစ်ခုကတော့မိမိရဲ့ DNA မျိုးရိုးဗီဇာနဲ့ဆက်နွယ်ပြီးချစ်သူရှာဖွေပေးတဲ့ဖယ်ရာမောဆိုတဲ့ချစ်သူရှာဖွေပေးရေးကွန်ပျူတာအက်ပ်ကိုမိတ်ဆက်လိုက်ပါတယ်။သူတို့ရဲ့အဆိုအရလူခန္ဓာကိုယ်ကသိငယ်တဲ့မော်လီကျူးလေးတွေကတဆင့်ကိုသိဉာဏ်ထုတ်ပေးတာဖြစ်လို့ဒီသဘောကိုအခြေခံပြီးဇီဝဗေဒနဲ့လူမှုနည်းပညာပေါင်းစပ်ထားတဲ့ချစ်သူရှာဖွေပေးရေးကွန်ပျူတာအက်ပ်ကမိမိနဲ့အသင့်လျော်ဆုံးမိဖက်ကိုရှာဖွေပေးမယ်လို့ဆိုပါတယ
်ဒေတန်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့မန်းများသတင်းအောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ bambis.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ကြတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးမလေးရှားနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခြေအနေကိုကြည့်အောင်ပါမလေးရှားနိုင်ငံကထိန်းသိမ်းစခန်းဖြစ်တဲ့ဒီပီကန်နမ်နဲ့မလကာစခန်းဒီမှာထိန်းသိမ်းထားတဲ့မြန်မာနိုင်ငံသား60ကျော်ကိုနေရက်ပြန်ပို့ဖို့စီစစ်နေကြောင်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကမတ်လ24ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်အခြေအနေအသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကတင်ပြမှာပ
ါမလေးရှားနိုင်ငံမှာရှိတဲ့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်း7ခုတည်းကထိန်းသိမ်းစခန်းတစ်ခုကိုမြန်မာတန်ယုံကတွားရောက်စီစစ်မှုလုပ်ခဲ့ပြီးမြန်မာနိုင်ငံသား60ကျော်ကိုပြန်ပို့ဖို့အတွက်စီစဉ်ခဲ့တာပါထိန်းသိမ်းစခန်းတွေကိုမြန်မာတန်ယုံကိုစားပြုပြီးတွားရောက်ခဲ့တဲ့ဂျိုဟိုမြို့ထိန်းသိမ်းစခန်းတာဝန်ခံကိုတီးယမမောင်ကမြန်မာတွေကိုစီစစ်မှုတွေလုပ်ပြီးပြန်ပို့မယ်အကြောင်းပြောပြပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဂျိုဟိုပြည်နယ်ပကန်နယ်နဲ့ကိုသွားတယ်ပေါ့နော်အဲတော့အဲ့မှာကျွန်တော်တို့34ဦးကျွန်တော်တို့စီစစ်ခဲ့တယ်ပေါ့နောက်တစ်ခုကမနကာပြည်နယ်မှာလည်းအဲ့လိုပဲသင်္ကေတစခန်းကိုသွားရောက်စီစစ်တယ်ပေါ့နော်အဲ့မှာကျွန်တော်မြန်မာဒီစစ်နဲ့နှစ်ဦးပေါ့အဲ့လိုမျိုးလေးတွေကျွန်တော်တို့ဟိုဟာလောက်တာပါအဲသွားစစ်ခဲ့တဲ့ကျွန်တော်တို့ဒီလာတိုင်းပေါ့နော်သွားစစ်ခဲ့တဲ့ဟာလေးကိုဟို update လုပ်ပြီးတဲ့သဘောပါပဲငုံကတော့ကျွန်တော်ဟိုအလူရှင်နေရှင်အလူရှင်နေနဲ့ဟိုပြန်ပို့တဲ့အားမျိုးတွေရှိတာပေါ့နော်စီစစ်ပြီးတဲ့လူတွေကိုပြောတာပေါ့နော်စီစစ်ပြီးတဲ့လူတွေရဲ့နောက်ကျွန်တော်တို့ဒီလေလက်မှတ်အကြခံပြီးတဲ့လူတွေပေါ့လောလောဆယ်အနေနဲ့ပြောတာပေါ့နော်အဲအဲ့ဒီလူတွေကိုတော့ဟိုကအရင်ပြန်ပို့မှာပေါ့နော်နောက်ဟိုကျန်တဲ့လူတွေကတော့အကိဟိုအိမ်နဲ့အဆက်အသွယ်မရှိတဲ့လူပါ냐ဆိုလို့ကျင်တော့ဟိုကျွန်တော်တို့ဘဲအဲ့လိုပေါ့ကြာတင်ပြီးတော့အဲ site ဒီပြန်ပို့တဲ့ဟာမျိုးတွေလည်းရှိပါတယ်ဗျ
မလေးရှားနိုင်ငံမှာ2016ခုနှစ်ကုန်ပိုင်းမှာမြန်မာတွေတိုက်ခိုက်ခံရတာတွေနဲ့မြမရေးနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာဆန္ဒပြမှုတွေဖြစ်ပွားပြီးမှတော့မလေးရှားနိုင်ငံကိုမြန်မာလူထုသမားစီလွတ်မှုတွေမြန်မာလူထုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကနေ2016ခုနှစ်ဒီဇင်ဘာလ6ရက်နေ့ကနေစတင်ပြီးယာယီရန်နာခဲ့တာပါအဲ့ဒီနောက်ပိုင်းမှာတော့ထိုင်းမလေးနယ်စပ်ကနေခိုးဝင်တဲ့မြန်မာတွေအများအပြားရှိလာခဲ့ပါတယ်။2018ခုနှစ်ကုန်ပိုင်းကစလို့မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားအုပ်စု10စုထက်မနည်းကိုထိုင်းအနာဘိုင်တွေကဖမ်းဆီးခဲ့ပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်အလို့လောက်ကန်နေကြသူအလို့သမားပေါင်း2,000ကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူအလုံးပေါင်းမယ်ဆိုရင်မလေးရှားမှာမြန်မာအလို့သမား၅သိန်းထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လောက်ကန်နေကြသူသိန်းနဲ့ချီရှိပါတယ်ရှင
်။တရုတ်ဆောင်ချက်ဇလန်းဆက်ွက်တီအပါအဝင် မြမရုပ်ရှင်နေဗီဒီယိုကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်ကြောင့်ဝေဖန်မှုတွေကျဲကျဲလောင်လောင်ထွက်နေတာလားနဲ့နှစ်နဲ့ချီကြားမြင်လာပေမဲ့ရော့ပါမသွားပေတူးလို့သာလာနေပါတယ်ပရိသတ်ရဲ့ဝေဖန်ချက်တွေအပေါ်ရုပ်ရှင်အမှုပညာရှင်အတိုင်းဝိုင်းချအရေးတူရှိပါသလားပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလားပြုပြင်ပြောင်းလဲမဲ့လမ်းစာတွေရောတွေ့နေရပါသလားအခုလာမယ့်အင်ကာနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 နောက် email လိပ်စာ bamis@voenews.com ကိုတော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားနိုင်သလိုဆွေးနွေးချက်ကိုစာရေးသားလိုပဲဖြစ်ဖြစ်အသံသွင်းလိုပဲဖြစ်ဖြစ်ကြိုပြီးတော့ပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးဖို့ VOE ကပြန်ပြီးတော့ဆက်သွယ်မှာပါ။ပါဝင်ဆွေးနွေးကြဖို့ VOE သောရရှင်ကြီးအားလုံးကိုဖိတ်ခေါ်ပါရရှင
်။လာမယ့်အင်္ဂါည VOE ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ကြီးပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်ကဏ္ဍတွေကမြမကြီးရဆွေးနွေးကန်းနဲ့စတင်နေပါလေ။နိုင်ငံတော်အစိုးရဒေါ်မအေးဆိုရင်ပြည်ရင်းပြည်ပမှာမတိသူမရှိသလောက်ထင်ပေါ်ကြော်ကြားသူဖြစ်ပါတယ်မြမဂီတလောကမှာဆယ်စုနှစ်ပေါင်းများစွာအောင်မြင်စွာရည်တည်လာခဲ့တဲ့ဒေါ်မမအေးဟာတိမ်မြုပ်လူနီပါဖြစ်နေတဲ့သူ့နဲ့ခေတ်ပြိုင်မြမတန်စင်တေးတန်ရှင်ဂီတပညာရှင်တွေကိုပရိသတ်တွေမေ့မသွားရအောင်အတွက်ရောမြမတန်စင်စစ်စစ်လိုင်းကိုပဲဒီကနေ့ဂီတလောကမှာရည်တည်နေတဲ့မျိုးဆက်သစ်လူငယ်တွေကိုပါလက်တွဲခေါ်တဲ့အနေနဲ့ရောမြမနိုင်ငံမှာခေတ်တရောက်ရှိခဲ့ဖြောပြပြေးပွဲတွေကျင်းပနေတာပါဒေါ်မမအေးကို VOA ရန်ကုန်ရိုးမှာကိုဇော်ဝင်းလှိုင်တွေ့ဆုံမိမြန်ထားတာ
ပါ။အန်တီဒေါ်မမအေးခုလို VOA လာပြီးတော့မင်းများဝင်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။အန်တီဒီမှာရောက်တွေ့ရောက်ခဲ့ကိုမိတ်ဆွေတွေကိုမိသားစုဝင်နေတဲ့ဆုံတဲ့အချိန်မှာမွနေဝယ်လေးလုတ်ဖြစ်တယ်ဆိုတော့လဲကြားပါတယ်အသက်ကလည်းအခုအသက်ပြောလို့ရလားကျွန်တော်တို
့
85နှစ်ရှိသွားပြီဆိုတော့
အန်တီကပြည့်ပြီးတော့86တက်တာပါဘူ
းဆိုတော့မွနေဝယ်လုတ်ဖြစ်တဲ့ဟာလေးရောဘယ်လိုပုံစံမျိုးလုတ်ဖြစ်လဲ
ဆရာတော့လေဟိုဘာလို့ပြောပြောလေဘဝတစ်ခုမှာ၄ဘုံပုံ၃ဘုံရုပ်တဲ့နှစ်ဆိုတော့လေအမှတ်တရတစ်ခုကိုလုတ်တင်တယ်လို့ယူဆပါတယ်ဘာလို့ဆို250ပြည့်တော့လဲတခါလိုပဲမိတ်ဆွေပေါင်းစင်းနေဖိတ်ပြီးတော့ကျွေးအမွေလူတွေတိုင်းရင်လုတ်ခဲ့တာပဲကိုခွန်ဆန်ငန်းနဲ့မှလည်းတခါလုံမဲ့လို့စဉ်းစားထားတာပေါ့ဒါမှမဟုတ်ကိုမင်းရဘယ်လိုဖြစ်နေလဲဆိုတော့ဇူလိုင်ကိုကွယ်ဇူလိုင်26ရက်ဆိုတော့တကယ့်ကိုမိုးရင်းကြီးမိုးရင်းမှာဒီကိုနိုင်ငံကအင်မတန်မှမိုးများတဲ့နိုင်ငံလေဘယ်နဲ့လုံးမှပွဲတွေပါတယ်လို့မပေးနိုင်ဘူးဘာလို့ဟို20နီးပါးလောက်ပေါ့နော်ဟိုကွဲကွာနေတဲ့ပြိဿကိုရောက်တခိုင်လေးမှာပေါ့နော
်
သူတို့ဖြောပြချင်တာလဲပါတယ်နောက်တော့စဉ်းစားမိတာပေါ့နော်ကိုဒီသက်ဒီမှာဘာလို့ပေးသွားရင်ကောင်းမလဲဆိုတာလည်းစဉ်းစားမိတာပေါ့အဲ့ဒါကြတော့ကိုမွေးနေပိုက်ပွဲကိုမှတ်တရလုပ်ဖြစ်မယ်ဆိုရင်ကိုရိုရှီယာနေပြီးတော့လုခဲ့ရတဲ့လူပညာရှင်တွေရှိတယ်သူတို့တွေတက်ကြည့်ကုန်ပြီချိုလည်းပဲဟိုနားတဲ့ရွယ်တွေရောက်ကုန်ပြီတချို့လည်းပဲမကြမ်းမတဲ့အတွက်ကြောင့်မလို့နားနေရပြီသူတို့တွေဟာတချိန်တုန်းကကိုချစ်တဲ့ကန္ဒီဒပညာရှင်တွေနဲ့ကိုပြည်သူလူတို့တွေကိုဖြောပြပေးခဲ့ပြီတည်သိမ့်ပေးခဲ့ပြီဟုတ်တယ်မလား
ဟုတ်ကဲ့
အဲ့တော့အခုသူတို့အသက်ကြီးလာပြီဒီရွယ်တွေရောက်ကုန်ရပြီလို့ပြည်သူတွေလည်းပြတ်ပေးခြင်းနဲ့အဲ့ဒီတချင်းကိုဆိုသွားတဲ့လူကဟောစုလူပါပဲဟောစင်ကိုတော့ဟောဒီမျိုးသမီးကဆိုတာဟောစင်ကိုတော့ဘသူကဆိုတာပေါ့နော်ဟိုဘယ်လိုခေါ်မလဲမမေ့တော့လည်းပဲထပ်ပြီးတော့မှတ်မိနေအောင်ပေါ့လုပ်ချင်ဟုတ်
ကဲ့ဟုတ်ကဲ့
အခုခဏခဏပဲလူတွေပြောနေကြတာဟိုခစ်ပေါ်ရတိတ်လွန်းမှုတွေတို့ကြောင့်ဗမာသားတွေကပျောက်ဆုံးကုန်ပါပြီနောက်ဘလူတွေမှမရှိတော့တဲ့လောက်တော့ဖြစ်နေပြီပါညာဆိုတော့အဲ့ဒီတန်နေထွက်လာအများကြီးပဲမင်းတို့လည်းကြားမှာပါဟုတ
်ကဲ့
အဲ့တော့ရှိပါတယ်ကိုကခဏခဏပြောတယ်ပြောလို့ရှိပါတယ်ရှိပါတယ်ဒါပေမဲ့လို့သူတို့စင်ပြောင်းနေတာပါလို့ကိုပြောခဲ့တယ်အဲ့တော့စင်ပြောင်းနေတဲ့ကလေးတွေကိုစင်မပြန်တက်မှုလည်းစဉ်းစားမှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
စင်မတက်လည်းပြည်သူကမမြင်ဘူးမမြင်လည်းမသိရဘူးဒါထုံးစံပါပဲနော်မမြင်လို့မသိတာတော့ဘယ်နဲ့လုံးမလဲဒါပေမဲ့တခုရှိတာကစင်မတက်သေးပဲဖြစ်စီစင်မမတက်ဖက်နဲ့အခွေထွက်ပြီးတော့ထုံးလို့နေတယ်ပဲဖြစ်စီကိုရဲ့ပြည်သူကကိုရဲ့ပမာဒန်ကလေးတွေကိုအားပေးနေမယ်ချင်းမြောင်နေမယ်ဆိုလို့ရှိရင်ဒီလောက်ကဘယ်လိုပြောမှာတော့ကိုနိုင်ငံကမြန်မာနိုင်ငံမဲ့
လေတို့နေရာတစ်ခုတော့အများရနေမှာပေါ့အ
ဲ့တော့ဟိုလက်ခံပေးဖို့ဆိုတာအမှုပညာရှင်တွေပြောလို့မရဘူးပြိဿကသူ့ဖာသူနားလဲသွားနဲ့ချင်းမြောင်ကမှာဘာလို့တို့တွေအခုထိရည်တည်နေတဲ့နာမည်ကကိုယ့်အကူရည်တည်တာမဟုတ်ဘူးနော်ပြည်သူလူရည်တည်ပေးတဲ့နာမည်လို့ယူဆရမှာ
ဟုတ်ကဲ့
သူတို့စိတ်ထဲမှာကိုယ်မိသွားပြီဆိုရင်ဒီနာမည်လည်းမရှိတော့ဘူးလေအဲ့လိုဖြစ်မှာဦးအဲ့လိုမျိုးသဘောပဲဒီကလေးတွေနောက်ထပ်တက်မဲ့ကလေးတွေလည်းပြည်သူလူတွေကြားတဲ့ကိုမြောက်သွားဘူးပြည်သူလူတွေကမမြင်ဘူးပြည်သူလူတွေကမကြားဘူးဆိုရင်ဘယ်လိုလုပ်ပြီးတော့သူတို့သိမလဲအဲ့အတွက်လည်းပါပါတယ်အဲ့တော့ကိုလောကထဲမှာရှိခဲ့တဲ့ဆန်နရဆရာကြီးတယောဆရာကြီးရေးတဲ့လူတွေအများကြီးရှိခဲ့တယ်သူတို့ရဲ့သားသမီးတွေဒီလောကထဲမှာရှိမှရှိသေးရဲ့လားဆက်ပြလို့လည်းရွေးဘလောက်ရှိအောင်မလဲ
မျိုးဆက်သစ်တွေဘာသူတွေများရှိသလဲပေါ့
မျိုးဆက်သစ်ဆိုတာကလည်းကိုတကယ်တကယ်ဟိုဂီတသမားရဲ့သားသမီးဆက်လက်ဖြစ်ခြင်းဖြစ်မယ်တချို့ကလည်းဝန်နာပါလို့ဝင်လို့ထားလည်းရှိတယ်ဒါပေမဲ့နံပါတ်1ကတော့ဟိုဆိုင်ရင်နန္ဒဖို့ပေါ့နော်ကိုရဲကိုရတဲ့အရင်ရှားရတာပေါ့ကွယ်ရှားတဲ့ခါကျတော့မှမာဆန်နေချစ်ဆွေရဲ့သားလေးဆိုရင်လည်းအဲဘာလဲချစ်အောင်ဆွေဆိုလို့ဆန်နေတည်နေတယ်လူမသိဘူးအဲ့ဒီကလေးတွေကိုပွဲတင်တယ်လူပဲဟိုတယောက်တည်းခဲ့တဲ့မောင်ဆိုးမင်းဆိုတဲ့ကလေးရဲ့သမီးလေးတွေသင်းဆုံနေကြတယ်ဒါပေမဲ့လူမသိဘူးမမြင်ရင်မသိဘူးအဲ့လိုမျိုးတွေအဲ့လိုပဲပေါ့နော်နောက်အဲ့လိုပေါ့နော်ကိုဦးသိန်းတန်ရဲ့သမီးလေးတွေတွန်နေသိန်းတန်သမီးလေးတွေရှိတယ်အဲအများကြီးပါပဲ
ဟုတ်ကဲ့
အဲ့လိုမျိုးကိုဂီတမျိုးဆက်တကယ်အစ်စ်ပေါ့နော်ကိုဂီတမိသားစုကဆင်းသက်လာတဲ့အစ်စ်ကလေးတွေကိုပြန်တွေ့လာတဲ့ခါကျတော့သူတို့တွေလည်းပြည်သူတွေပြပြခေချင်တယ်အဲ့တော့သွားလေသူကိုမိတ်ဆွေတကယ်ရင်းများရဲ့တာဝန်ကိုဆက်ထမ်းတာပါပဲ
ဟုတ်ကဲ့ဆိုတော့ဟိုအန်တီပွဲမှာတော့ဒါမျိုးဆက်ဟောင်းနေပြန်ပြီးတော့သူတို့လည
်း
ဟိုပြန်ပြီးတော့ပိတ်သက်ရှိမှလာပြီးဖြိုးဖြိုးခွင့်ရလို့မျိုးဆက်တစ်တွေကိုလည်းအမိတ်ဆက်ပေးပြီးသားဖြစ်တဲ့ဆိုတဲ့ပုံစံမျိုးလေးပေါက်သွားတာပေါ့နော
်
ဟုတ်ကဲ့ဆိုတော့အန်တီကဒါရန်ကုန်မှာလုပ်တဲ့ပွဲတွေပေါ့
မ
န္တလေးဘက်မှာလည်းအန်တီတော်ပြီးတယ်မန္တလေးကလည်းအန်တီကဘလို့မှပြတ်လို့မရတဲ့မျိုးဖြစ်နေတယ
်
ဆိုတော့မန္တလေးမှာလည်းဒီလိုအလားတူပွဲမျိုးလုပ်ဖြစ်တယ်ပေါ့ဟု
တ်တယ်ရန်ကုန်ကပြီးတဲ့အခါကျတော့မန္တလေးကိုလည်းအဲ့ဒီဘက်တွင်မဲ့ဒီဘက်မှာတရက်ဟိုဘက်မှာတရက်သွားလုပ်ဖြစ်တာပေါ့နော
်ဒီအနုပညာလုပ်ငန်းတွေအပြင်အန်တီအနေနဲ့ကိုတတ်တဲ့အနုပညာနယ်ပဲပေါ့နော
်ဒီ
တခြားပရိုက်တာလုပ်ငန်းတွေရောက်တုံးရောက်ခိုက်ကိုရမငွေရှာတာလိုမျိုးပေါ့အဲ့လိုမျိုးတွေလုပ်တယ်လေကျွန်တော်တို့ကြားပါတယ်ဆိုတော့
ဘလို့
ပါရမီအန်တီကုညီလှုပ်ဆောင်ပေးတာရှိခဲ့ပြီလေ
အစကတော့တခါလာလို့ရှိရင်ဟို3လလောက်ပဲနေတာပါဘုကောပြန်ကန်နေတဲ့ခါကျတော့မှပဲပေါ့နော်အရေးတို့အင်မလန်ခင်ရတဲ့ဆရာဝန်ကြီးတွေကနေပြီးတော့ request ထုတ်တယ်ဟိုပြောပါတယ်သူတို့ foundation တစ်ခု Cool Future ဆိုတဲ့ foundation ရယ် New Life ဆိုတဲ့ foundation ရယ်နှစ်ခုကနေပြီးတော့ OC ပြီးတော့တဲ့အဲ autism ဆိုတော့ယောဂဒုမျိုးဖြစ်တဲ့ကလေးတွေရဲ့အကြောင်းအဲ့ဒါညမောလို့ချင်းလို့ချင်းနေအဲ့ဒါကိုကူညီပေးပါတဲ့ဆိုတာနဲ့ပဲနောက်ထပ်တက်တန်းတို့တော့ဒီနေ့ထိမပြောင်းသေးတာပဲ
ဆိုတော့အဲ့ဒီပွဲလေးကရောအောင်မြင်မြင်ဖြစ်သွားလားဒီ
ဟုတ်တယ်အဲ့ဒါလည်းပထမတော့ကတော့ဒီဘိုးချုပ်မွေးနေ့ကစာပြီးလုပ်မယ်ပေါ့ February မှာလုပ်မယ်ဆိုရောပြောခဲ့ရင်နှစ်ဆောင်နှစ်ဆောင်နဲ့ခုနောက်တော့အဲ့16ရက်နေ့ကတော့လုပ်ဖြစ်သွားပါတယ
်ဟုတ်ကဲ့
အပြည့်မြို့မှာပထမဆုံးစာပြီးလုပ်ပါတယ်နောက်ဘယ်မျိုးမှလို့အောင်လဲဆိုတော့မသိပါဘူးတကူပြောတော့ကတော့ဟိုရေဦးလို့ဘာမျိုးလဲလို့ပြောင်းတယ်အခုကျတော့အဲ့ဒီကမှပါတော့ပဲနဲ့ပြေပါဆပ်ပြီးတော့ဒီဖွဲ့ကဟိုလို့ဖြစ်သွားပါတယ်အဲ
့
တော့ဒီကအရေးရဲ့ကျန်တဲ့ကိုဝန္ဒပါရပရဟိတလှုပ်ချင်တဲ့ဂိဒါရရသာသမီတွေသွားပြီးတော့သချင်းဆူကြတာပေါ့
ဟုတ်ကဲ့ဆိုတော့အန်တီဖြတ်တန်းလာတဲ့အနုပညာတက်တန်းဟာဆိုလို့ရှိရင်လည်းဒါမနှဲတော့ဘူးလေအန်တီအခုတည်းကလည်းတောက်လျှောက်လုပ်နေတာကိုမြန်မာပြည်နဲ့ကလာတစ်ခုပြတ်သွားတယ်ဆိုပေမဲ့လည်းအန်တီအနုပညာနဲ့ပြတ်နေတာမှမဟုတ်တာဆိုတော့အန်တီရှေ့ကအခုမျိုးဆက်တစ်တွေတင်ယူနိုင်တာတွေကအများကြီးရှိတာကိုအန်တီတို့လိုမျိုးဒီဟိုပေါ့တစ်ခေတ်တခါအကောင့်ကိုသိရမလားလမ်းကြောင်းထွင်ပြီးတော့ရက်တည်ခဲ့ကြတဲ့အနုပညာရှင်တွေရှိရလူငယ်တွေတင်ယူစရာတွေအများကြီးရှိတော့ဆိုအန်တီအရာတွေရောအနုပညာအမွေပေးဖို့လူငယ်မျိုးစစ်တွေမျိုးစစ်တွေကိုပေါ့နော်အစီအစဉ်ရှိသလားလုတ်ပေးနေတာရောရှိနေပြီလား
အဲ့ဒါကတော့ရောက်တဲ့နေရာလုတ်တာပါပဲကလေးရယ်အင်္ဂလန်ရောက်တဲ့အင်္ဂလန်ကလေးတွေပေါ့နော်ဘာပဲရောက်တဲ့ဘာပဲကလေးတွေပေါ့တွေ့တဲ့လူကြုံတဲ့လူကုံတင်တော့တာပါပဲလက်ခီးသွိုင်းတင်တဲ့အတွက်ကြောင့်ပေါ့ဒါမှအဝေးတင်ဆိုတော့မှကန္နာတခုတော့ထည့်လို့ရတယ်နောက်နိုင်ငံတကာမှာပေါ့နော်ထားလိုက်ပါတော့ကိုအမေရိကန်နေဆိုတော့အမေရိကန်မရှိတဲ့ဒီဝါနာပါတဲ့လူတွေလည်းကိုတင်ပေးခဲ့တာပဲအဲဟိုကအင်္ဂလန်လူတွေလည်းကိုတင်ပေးတာပဲရောက်တဲ့နေရာမှာတော့တင်ပေးနေတာပါပဲအခုဒီရောက်တော့လည်းပဲဂီတစီယုံကိစ္စတွေဝိုင်းကူပါတယ်အော်တော့ဆိုလို့ရှင်သူများ embassy ကနေပြီးတော့လာလဲတဲ့ hip hop အုပ်စုတစုလာလေ
ဟုတ်ကဲ့
အဲသူတို့ကလုံတော့တာသူတို့ကလာတော့တာ hip hop အဖွဲ့နေနဲ့လာတာဒါပေမဲ့သူတို့ကမြမဂီတာကိုနားလဲခြင်းနဲ့တဲ့ဆိုတယ်အဲ့ဒါလည်းပဲဂီတာစင်းကပြောတော့အဲ့ဒီသချင်းကြီးမဟာဂီတာစက်တာကိုကဲအဲ့ဒါဆိုလို့ရှင်တော့သချင်းကြီးတွေသချင်းကြီးပေါ့နော်မဟာဂီတာတွေကနေပြီးတော့သူ့ရှင်မှာပြောပြောပွားပွားလုပ်စရာကြီးလည်းရှိပါတယ်ပေါ့နော် traditional တွေကနေပြီးတော့ထုတ်ပြကြသို့ဆိုတော့အခုတော့လည်းဒီသုံးနေကြတယ်ပေါ့နော်အိုးတာနာပွဲဆိုလို့ရှိရင်နော်ဒူမချာနာတွေပဲဆိုတော့နော်မင်္ဂလာတော်တွေပဲဆိုလို့ရှိရင်လားအခါတော့ပြေးတာဒီပဲလှုပ်တော့အဲ့ရနေပြီးတော့ပါသာရေးပွဲတွေလှုပ်ပွဲတွေကြလို့ရှိရင်လည်းဒူဘတ်တွေဥတီတွေနဲ့ဇူရတော့နော်တန်ကြဆိုတာကမင်းတို့ရဲ့ဒီဟိုဟိဟောနဲ့အစဉ်ဆုံးအဲ့လိုဟာမျိုးတွေနဲ့တွေးပြီးတော့သူတို့တင်ပြပေးတာတော့လုပ်ခဲ့တာပါလေ သူလည်းဝင်တာပါဘာဟုတ
်ကဲ
့ကိုတိုင်းကိုပြရပစ္စည်းကိုဟိုကိုသွားနေတဲ့အတိုင်းပြန်လူတွေပြောပြရတဲ့သဘောပါပဲ
ဟုတ်ကဲ့အဲ့ဒီအမေရိကန်တန်ရောက် UCB လုပ်တဲ့ဒီ hip hop ဖွဲ့ကိုကျွန်တော်လည်းတွေ့လိုက်ရတယ်လေဆိုတော့တခုခုရှိပြီဆိုလို့ရှိရင်ကျွန်တော်သိရသလောက်ပေါ့နော်မြန်မာနိုင်ငံထဲမှာမြန်မာအစိုးရ UCB လုပ်တာဖြစ်ဖြစ်လူမှုဖွဲ့စည်းရေး UCB လုပ်တာဖြစ်ဖြစ်မြန်မာဂီတဒီစစ်စစ်ကိုပြဖို့ကိုစားပြုဖို့ဆိုလို့ရှိရင်ထစ်ကနေဆိုအန်တီမမအေးကိုလူတွေကအရင်ဆုံးစဉ်းစားကြတာပဲကောင်းတဲ့ပေါ်လာတယ်ဆိုတော့အခုဒီဘောဖွဲ့ရောက်တော့လဲအန်တီအန်တီတချင်းနေလဲသူတို့ mix လုပ်ပြီး remix လုပ်ပြီးတော့ဟိုအခွေထုတ်ကြတာတွေပါလဲအန်တီလက်တည်တာပဲဟုတ်တယ်မလားအခုခစ်ပေါ်တေးနေရောပြီးတော့ဆိုတော့အန်တီအခုသောသောကျွန်တော်မိတဲ့ထက်မှာကျွန်တော်ထပ်ပြီးသိချင်တာလေးတစ်ခုကအခုဒီမှာအန်တီရောက်တော့ music တစ်တွေကိုတင်ကြားပေးတယ်ပို့ချပေးတယ်သူတို့အန်တီအတွေ့အကြုံတွေ share ပေးတယ
်
ဟိုဆိုတော့ဒီဘလို့လူတွေကိုအန်တီအခုဘာလို့လူဆိုတာအခြေခံရှိမှအန်တီတို့နဲ့အန်တီရှာတင်ယူဖို့ဆိုတော့အဆင့်ကိုလည်းရောက်လာမှာ哦အခုဘာမှမတတ်ဖ ೇನೆ ဟိုစီးနေဝါတာမသိဘဲနဲ့တော့အန်တီရှိမှတင်ကြပါလေဆိုပြီးလာရင်လည်းအန်တီလည်းတင်လို့ရမှာမဟုတ်ဘူး
ဟုတ်တယ်ဘာဆိုတော့အချိန်မပေးနိုင်ဘ
ူးဘလို့အဆင့်တွေကိုအန်တီကအခုတော့ဟာတော့ပေါ့လက်ဆင့်ကမ်းပေးနေလေအန်တီအလုပ်မိတ
ာအခုလောလောဆယ်ကတော့ဟိုဘယ်လိုခေါမလဲဒီဂီတကလေးတွေကကိုယ်ကိစ္စတွေကိုလိုက်ကူတာများရပြီလေအဲသူတို့အတွက်ကြိုးရှင်အောင်တစ်ခုတော့လုပ်ပေးမယ်လို့စစဉ်းစားတာပေါ့ဆိုရင်ကအခုတော့လည်းကိုနားရှိတယ်ဆိုတဲ့ကလေးတွေက professionally လုပ်နေကြတာဟလာမင်္ဂလာဆောင်တွေပါလေအပြင်ကပွဲတွေမှာသူတို့ဆိုးနေကြပြီလေအဲ့လိုကလေးတွေဆိုတော့သူတို့မှာကအထိုက်လျောက်အဆင့်ရှိကြတာပေါ့နော
်
ဒီပညာနဲ့ပတ်သက်လို့ဒီဂီတပညာနဲ့ပတ်သက်လို့အသိရှိကြတယ်ကြားရမှုကြတယ်ဟိုအများကြီးမလုပ်ဘူးတော့မှပဲဟိုကပေါ့ဟိုတော်တော်များများတော့သူတို့တိခောက်မှာပါဟုတ်ကဲ့
တ
ိခောက်မှုလို့လည်းပဲစူးစမ်းလို့ရတာပေါ့နော်သဘောကဟု
တ်ကဲ့အ
ဲ့တော့ဒါပေမဲ့လို့အခုအော်ဒီရောက်မှာပေါ့နော်မင်္ဂလာဆောင်နှစ်ပွဲသုံးပွဲလောက်ကိုတက်လာတဲ့ခါကျတော့ဆူရဲစနေလေးတွေကနည်းနည်းချိုးယွင်းနေတာကိုတွေ့ပါတယ်အထူးသဖြင့်ဒီနာမည်ကြီးပြီးတော့နာမည်ကြီးပြီမဲ့လို့တကယ်အခြေခံကိုမယူခဲ့တဲ့ကလေးတွေကတော်တော်လေးကိုဟိုဘယ်လိုခေါ်မလဲဂီတာသမားတယောက်နေနဲ့မြင်ရရင်ကြားရင်တော့ဒါမဟုတ်ဘူးလို့ပြောမှာဟု
တ်
လူရာတွေပိုရာတွေရှိနေပါတယ်အဲ့ဒီဟာကိုအကူတန်းပိုင်းမှာရှိတဲ့ကလေးတွေလိုက်ကူနေတဲ့ကလေးတွေကိုပြန်ပြီးတော့တန့်ပေးဖို့လို့စဉ်းစားရှိတယ
်ဟုတ
်ဘာလဲဆိုတော့ဒါကတော့ကွာကဲဟိုစီးကြောပြီးဆိုတာတော့စီးနောက်ချမ်းပြီးဆိုတာလေဆိုတာတကူလောကမှာရှိပါတယ်ဒါပေမဲ့လို့စနစ်မှာကတော့ဟွက်နေမှာဟွက်လို့ဆိုရပါတယ်ဆိုတာအတိအကျမှုကလည်းရှိပြီးသား
ဟုတ်
အဲရှိပြီးသားကိုမသိပဲနဲ့ဟိုနောက်လာတဲ့နောက်တဲ့ကလေးတွေကအဲ့လိုပေါ့နော်ဟိုတေချာစနစ်နဲ့သင်ခဲ့ရတာမဟုတ်ဘဲနဲ့ရှေ့ကလူကြီးတွေအမကြီးတွေဆိုတာကိုကြာဘူးနာဝတ်နဲ့လိုက်ဆိုတာတွေပါလေရှိနေတယ်အဲ့တော့ကြာဘူးနာဝတ်နဲ့လိုက်ဆိုတဲ့အခါကျတော့တခါလေကြာလေအောင်ငွေကြပဲဖြစ်နိုင်မှာမလဲเนา
ะ
သူတို့မှာတကယ်တင်ထားရတာမဟုတ်ဘူးကြောင်းနာဝါတ
ောင်းနာဝ
ါဟုတ်တယ်အဲ့လိုပဲဖြစ်သွားတာတွေ့ရတယ်တွေ့ရတဲ့အတွက်ကြောင့်မို့လို့ကိုနားပဝဉာဏ်ကလေးတွေကိုတန်းတန်းရှင်းရှင်းကောင်းကောင်းမွန်မွန်နဲ့တကယ်အဆင့်ရှိရှိစနစ်ကိုလိုပေးခြင်းပေးဖို့ဆုံးဖြတ်တယ
်
အဲ့ကြောင့်မို့လို့အခုအားလုံးကိုလည်းပြောထားပါတော့အန်ဒီကိုလိုက်ပြီးတော့လိုအပ်ပေးရဆိုထမတော့ကိုကမွေးနေပွဲနှစ်ပွဲမှာလိုက်ကူတဲ့ကလေးတွေရှိတယ်နောက်အပီကဒီပရာဟိတပွဲသွားလို့ရရှိမှာလိုက်ကူတဲ့ကလေးရှိတယ်အဲ့ကလေးတွေအပြင်အော်ဂီတစီယုံမှာလဲသွားပြီးတော့တင်မယ်လို့အဆုံးဖြတ်တဲ့အတွက်ကြောင့်ဂီတစီယုံကနေပြီးတော့တဆင့်လာပြီးတော့လဲ join နိုင်တယ်အဲ့လူတွေကဘယ်လိုမျိုးဖြစ်ရမလဲဆိုရင်ဂီတစီယုံဝင်ဖြစ်တယ်နောက်ပြီးတော့ဟိုစုကိုင်းရီတီတင်ပွဲတွေမှာလဲစုရထားလူဖြစ်တယ်အဲ့လူတွေဆိုလို့ရှိရင်လက်ခံပေးလိုက်လို့ပြောထားပါတယ်အဲ့မို့လို့အခုမတ်လ9ရက်နေ့ကနေ9ရက်ဇန်နဝါရီနေ့ဟိုတော့ဆက်ချပဲအားလုံး10ရက
်ဟုတ်ကဲ့
မမတင်လာလေးတခုလုပ်ပေးမယ်လို့လုပ်ထားပါတယ
်ဟုတ်ကဲ့အဲ့ဒီကျေးဇူးအများကြီးတင်ပါတယ
်
မြမရေးရဆွေးနွေးခန်းအစီအစဉ်မှာတေးတန့်ရှင်ဒေါ်မမအေးရဲ့ဘဝတစေတပိုင်းကိုနားဆင်ခဲ့ရတာပါခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းလူမီတာ19 kHz 15653ညလိုင်းလူမီတာ25 kHz 11803ညနဲ့လိုင်းလူမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့အခင်းချင်းသည့် NLD လက်ထဲဘာတွေရှိနေသေးလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့မတ်လ27ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ယာရုကနေနှုတ်ထွက်သွားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာအခုလိုပဲနှုတ်ထွက်ခွင့်ရှိပြီးလွှတ်တော်ဘက်ကနေနောက်ထပ်သမ္မတအသစ်တစ်ယောက်ရွေးချယ်ရေးလုပ်ငန်းစဉ်တွေလုပ်ကင်ပေးရပါတယ်။တပြိုင်နက်တည်းအဲ့ဒီတနေ့ထဲမှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းတာဝန်ကနေနှုတ်ထွက်သွားပါတယ်။မလ22ရက်နေ့မှာတော့ပြည်သူ့လွှတ်တော်ဟာဥက္ကဋ္ဌအဖြစ်ဦးတီခွန်မြတ်ဒူဥက္ကဋ္ဌအဖြစ်ဦးထွန်းထွန်းဟိန်ကိုရွေးချယ်တင်မြှောက်လိုက်ကြပြီးမလ23ရက်နေ့မှာလုပ်တဲ့ရွေးကောက်ခံပြည်သူ့လွှတ်တော်အမတ်တွေရဲ့အစည်းအဝေးမှာတော့အဲ့ဒီအစုအဖွဲ့ရဲ့ဒုသမ္မတအဖြစ်ဦးဝင်းမြင့်ကိုမဲပေးရွေးချယ်လိုက်ကြပါတယ်ပြောရရင်ဒီဖြစ်စဉ်တွေဟာသိပ်အပြောင်းအလဲကြီးမဟုတ်ပေမဲ့အခင်းအကျင်းအသစ်တစ်ခုလို့တော့ရှုမြင်နိုင်ပါတယ်ပေါ်ပေါက်လာတဲ့အခင်းအကျင်းသစ်အပြောင်းအလဲအောက်မှာတိုင်းပြည်ကိုစီမံခန့်ခွဲနိုင်တဲ့လုပ်ပိုင်ခွင့်နဲ့အာဏာ NLD လက်ထက်ဘလောက်ရှိနေမလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်သိပ်ပြီးအပြောင်းအလဲကြီးမဟုတ်ဘူးလို့ပြောရတာကတော့နောင်တက်လာမဲ့သမ္မတဟာ NLD ထိပ်ပိုင်းခေါင်းဆောင်ဦးဝင်းမြင့်ဖြစ်မယ်ဆိုရင်တော့သိပ်ပြီးအပြောင်းအလဲကြီးမဟုတ်ဘူးလို့ပြောရမှာပါအရင်လိုပဲဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာပဲသမ္မတအနေနဲ့အလုပ်လုပ်သွားမှာမို့လို့ပါလာမယ့်မတ်လ28ရက်နေ့ဗုဒ္ဓဘုနေ့လောက်ကျင်းပဖို့ရှိတဲ့ပြည်ထောင်စုလွှတ်တော်ရဲ့နိုင်ငံတော်သမ္မတရွေးချယ်ပွဲမှာဦးဝင်းမြင့်ကပဲသမ္မတဖြစ်ဖို့တည်ကြသလောက်ရှိနေပါတယ်အမတ်အားလုံးနဲ့တက်မတော်သားကိုစလေရီပေါင်းထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ထဲမှာအင်အားအများဆုံးဟာ NLD ပါတီဝင်တွေဖြစ်ပြီးစုစုပေါင်း659ယောက်ရာဂိုင်နှုံးအပြင်59ရာဂိုင်နှုံးကျော်ရှိနေပါတယ်တက်မတော်က166ယောက်နဲ့25ရာဂိုင်နှုံးပြီးခိုင်ဖြိုးက41ယောက်နဲ့6ရာဂိုင်နှုံးအဲ့ဒီနှစ်စုပေါင်းလိုက်ရင်တော့31ရာဂိုင်နှုံးကျော်လေးပဲရှိမှာပါအခြားပါတီနဲ့တတိပုဂ္ဂလတွေကအယောက်69ရာဂိုင်နှုံးပဲရှိပါတယ်ဖွဲ့စည်းပုံအရတက်မတော်ရွေးချယ်ရေးပုံစံဟာဒုတက်မတော်တွေတဲ့ကတက်မတော်အဖြစ်ကိုကြိုက်နှစ်သက်ရာတယောက်ကိုမဲပေးရွေးချယ်ရတာပါမဲအများဆုံးရသူသမရဖြစ်လာမှာမို့ NLD အမတ်တွေမဲပေးတဲ့ဒုသမရဟာသမရဖြစ်လာမှာတည်ကြနေပါတယ်။ဒါကြောင့်ဦးဝင်းမြင့်သမရဖြစ်လာမှာပါ။ဦးဝင်းမြင့်နိုင်ငံတော်သမရဖြစ်လာရင်အရင်သမရဦးထင်ကျော်ထက်ပိုပြီးလုံနိုင်ကိုင်းနိုင်အခြေအနေဖြစ်လာမှာတည်ကြပါတယ်။အရင်သမရဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်နဲ့ယင်းနှီးသူသစ္စာရှိသူ NLD ကိုအစဉ်တစိုက်ထောက်ခံသူဆိုပေမဲ့ပါတီလုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေမှာဦးဝင်းမြင့်လောက်ထဲထဲဝင်ဝင်လုပ်ကိုင်ခဲ့သူမဟုတ်ပါဘူး။ဆောင်ပါရီစာရီရေးပြီးအေးအေးချမ်းချမ်းနေထိုင်တတ်သူတယောက်ပဲဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမျိုးကိုသူသမရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလကိုပြန်ကြည့်ရင်သိနိုင်ပါတယ်။ဦးဝင်းမြင့်ကတော့အဲ့ဒါနဲ့ခြားနာတာကြောင့်သမရအဖြစ်အလုပ်တွေပိုးပြီးတက်တက်ကြွကြွလုပ်နိုင်နိုင်ငံရေးမှာပိုးတက်တက်ကြွကြွပါဝင်နိုင်မှာဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေကိုပိုးပြီးအကောင့်ထဲဖော်ပေးနိုင်မဲ့သူဖြစ်လာမှာပါ။ဒါဟာ NLD ပါတီအတွက်ပိုးပြီးကောင်းတဲ့အခြေအနေမျိုးပါ။
အပြင်မဲ့လှုပ်တော်ဘက်ကိုကြည့်လိုက်ရင်တော့အခြေအနေတမျိုးပြောင်းလဲသွားတာမြင်ကြရပါလိမ့်မယ်။ဦးဝင်းမြင့်နေရာမှာပြည်သူ့လှုပ်တော်ဥက္ကဋ္ဌအဖြစ် NLD ဘက်ကရွေးချယ်ပေးလိုက်သူကတော့သူရဥရှင်မနဲ့နီးစပ်သူတူဦးလည်းဖြစ်2019စက်တင်ဘာကမှပြည်ခံမျိုးပါတီကနှုတ်ထွက်ထားတဲ့ကချင်လူမျိုးဦးတီခွန်မြတ်ပါ။လက်ရှိသူရဥရှင်မဟာလှုပ်တော်ကိုတင်မဲ့ဥပဒေကြမ်းတွေကိုစီစေးရတဲ့ဘလို့ဥပဒေကြမ်းမျိုးတင်မဲ့ဆိုတာရွေးချယ်ရတဲ့အထူးကော်မရှင်အကြီးအကဲဖြစ်လေတော့ဥပဒေပြည့်ရေးမှာသူရဥရှင်မရဲ့ဩဇာအခုထက်အများကြီးပိုလွှမ်းမိုးလာလိမ့်မယ်လို့ခမနိုင်ပါတယ်ဒီနေရာမှာသူရဥရှင်မဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်သူတာဝန်ယူခဲ့ချိန်9နှစ်တာကာလဘလို့ဥပဒေမျိုးပြဋ္ဌာန်းခဲ့တယ်ဘယ်ဥပဒေတွေနဲ့ပတ်သက်ပြီးသူ့အမြင်ဘလို့ရှိတယ်ဆိုတာပြန်ကြည့်ရင်သိနိုင်ပါတယ်နမူနာအားဖြင့်ဖွဲ့စည်းပုံပြင်ရေးကိစ္စမှာဒီမိုကရေစီအရေးဖက်ဒရယ်အရေးထက်သူသမ္မတဖြစ်နိုင်ရေးလမ်းပွင့်အောင်စ조사ခဲ့တာတွေ့နိုင်တယ်လို့ပြည်တွင်းမှာနိုင်ငံခြားဘဏ်တွေရုံးခန်းဖွင့်ခဲ့ပြတဲ့ကိစ္စနိုင်ငံတကာကုမ္ပဏီတွေကိုဆက်သွယ်ရေးလုပ်ငန်းလိုင်စင်ချထားပေးတဲ့ကိစ္စစတာတွေမှာဆန့်ကျင်ခဲ့သူတယောက်လည်းဖြစ်ပါတယ်
ပြောရရင်ဥပဒေပြည့်ရေးမှာတိုင်းပြည်အကျိုးစီးပွားထက်ခရိုနီတွေအခွင့်ဒုက္ခံတွေအကျိုးရှိအောင်ပိုးပြီးလုပ်ခဲ့သူလား မေကွန်းထုတ်ခံရသူဖြစ်ပါတယ်။ဒါကြောင့်နိုင်ငံအတွက်အတော့ကိုရေးပါတယ်။တည်သူလွတ်တော်ဥက္ကဋ္ဌအဖြစ်ဦးတီခွန်မြတ်ကိုရွေးချယ်လိုက်တာဟာ NLD ပါတီအတွက်ဥပဒေပြုရေးလုပ်ငန်းမှာတည်သူလူထုအကျိုးဒီမိုကရေစီအကျိုးကိုစိတ်တိုင်းကျဆောင်ရွက်နိုင်ပါမလားဆိုတာကတော့တန်တရာရှိစရာပါ။အခြားတစ်ဖက်မှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုမှာ NLD ရဲ့အခန်းကဏ္ဍရော့ကျလာတာလည်းတွေ့နေကြရပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးရဲ့ဦးစီးခေါင်းဆောင်ဟာဒေါအောင်ဆန်းစုကြည်ဖြစ်ပြီးလက်တွေ့အကောင့်ထဲပေါ်ရမှာတော့ဒေါက်တာတင်မျိုးဝင်းဥဆောင်နေပါတယ်။အဖွဲ့ဝင်ဖြစ် NLD ဘက်ကဥအောင်စုနဲ့ဥနိုင်ငံလင်းတို့ပါဝင်ပါတယ်။လက်တွေ့အခြေအနေမှာတကယ့်ခေါင်းဆောင်မှုနေရာယူထားတဲ့ဒေါက်တာတင်မျိုးဝင်းအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆိုင်ရာကိစ္စတွေလက်နက်ကင်တပ်ဖွဲ့အကြောင်းတွေကိုထဲထဲဝင်ဝင်မသိတာဥအောင်စုဥနိုင်ငံလင်းတို့ကလည်းထိထိရောက်ရောက်ထဲထဲဝင်ဝင်မပါဝင်နိုင်တာကြောင့်အစိုးရဘက်လို့ပြောလိုက်ရင်ဗိုလ်ချုပ်ကြီးဟောင်းဦးခင်စောဦးတမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထင်းနဲ့တမရဗိုလ်ချုပ်ကြီးတွေရဲ့လက်ထဲပဲရောက်နေတာတွေ့မြင်နိုင်ပါတယ်။တနည်းပြောရရင် NLD ဟာဥပဒေပြုရေးလွှတ်တော်ကိုလွှမ်းမိုးထားပြီးအစိုးရဘက်ကဥဆောင်နေပေမဲ့ငြိမ်းချမ်းရေးတိဆောက်ရမှာတော့တကယ့်ဥဆောင်မှုနေရာစီမံခန့်ခွဲမှုနေရာမှာရှိမနေဘူးလို့ပြောနိုင်ပါတယ်။
ဒါတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လက်ရှိဖြစ်ပေါ်လာမဲ့အခင်းကျင်းအခြေအနေအရဒုံဆန်းစုကြည်ကတိုင်းပြည်အတွက်နံပါတ်1အရေးကြီးဆုံးလို့သဘောထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NLD ပါတီရဲ့ဥဆောင်မှုနဲ့စီမံခန့်ခွဲမှုအောက်တနည်း NLD ရဲ့လက်ထဲမှာရှိမနေပါဘူး။ရေးကြီးပါတယ်ဆိုတဲ့ဥပဒေပြုရေးမှာလည်းအဓိကခေါင်းဆောင်ပြည်သူ့တော်ဥက္ကဋ္ဌဟာပြည်ခံပြိုးပါတီဝင်ဟောင်းသူရဦးရှင်မန်းနဲ့နှိစပ်သူဖြစ်လေတော့ NLD ပါတီလက်ထဲအပြည့်အဝရှိမနေဘူးလို့ပြောရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ကတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တနည်းပြောရရင် NLD ပါတီလက်ထက်အပြည့်အဝရှိနေသေးတယ်လို့ဆိုရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။တရင်းသားဆရာဦးစီသူအောင်ကြီးရဲ့ပြည်တွင်းသုံးသပ်ချက်အပြီးမှာတော့တင်းကနေနေညညာတိုင်းမအေးတန်တာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနှားဆင်နေပါပြီ။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတွေမှတ်ချက်လေးတွေသောရရှင်တွေရေးလာကြတာကိုပြောပြပေးကြပါမယ်။ကိုတင်မောင်လက်ဆိုတဲ့သောရရှင် Facebook Messenger ကနေလာရေးတာပါ။မင်္ဂလာပါ။ VOE ကျမ်းမာပျော်ရွှင်ပါစေ။ VOE မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါれ။ကျေးနပ်အားရပါれ။အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါれ။ဟုတ်ကဲ့ပါ။အထူးကျေးဇူးတင်ပါတယ်။အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျမတို့ VOE အဖွဲ့သားတွေကိုကျမ်းမာပါစေ။ဆုပြုဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ကိုတင်မောင်လည်းလည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြီးဆုတောင်းပေးခြင်းပါれ။နေထူးမြတ်ဆိုတဲ့သောရရှင်ကလည်း VOA TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်မိပါတယ်တဲ့ဘ ഹു သုတတွေလည်းအများကြီးရလို့ပါ Thanks VOA လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီသောရရှင်ကတော့ရုံမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်အောင်တန်းဆိုတဲ့သောရရှင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ Why not the why not သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ပြည်ဦးလွင်ကကိုကြွကြော်အောင်ကတော့တချင်းတောင်းကြည့်ရင်ဘလို့တောင်းရမှာလဲဘယ်နေ့တွေတောင်းရမလဲဗျာတဲ့ဘယ်ချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ကျမကတော့သူ Messenger မှာစာပို့ပြီးတော့မေးလာတဲ့အတွက်အဲ့ဒီမှာပြန်ပြီးတော့ဖြေချပေးလိုက်ပါတယ်ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်ဒါပေမဲ့တက်ဆက်ထဲပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်ချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ပါ Facebook Messenger ကတစဉ်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်ဒါမဲ့လေအစီအစဉ်လုပ်တဲ့နေပုံမှာမူတည်ပြီးတော့ဒီကိုအရင်ရှေးကနေပြီးတော့သောရရှင်ရဲ့ရေးထားတဲ့စာတွေရှိရင်လေကိုရဲ့စာအတွက်မဖို့ပြသေးဘဲနဲ့နောက်တစ်ပတ်ကိုစာအလှကြတဲ့အထိတော့အဆောင်ရပါတယ်နော်ကိုကြောကြောင်းတောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်ကျမ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်အခုသောရရှင်နေနေနဲ့ကျမတို့စီကိုစာရေးပြီးတော့သိကျင်တာရင်းမေးတယ်ဆိုရင်ကျမတို့အချိန်ရရင်ရသလို Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့သတင်းပေးခြင်းပါတယ်သူ့လိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမေးလာတဲ့သောရရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM usage program. Please give me a link. သူ EDM သင်ခန်းစာအစီအစဉ်ကိုလေ့လာခြင်းလို့ အဲ့ဒီအစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တက်တက်ကိုနားထောင်ကြည့်နေဆိုတော့ကျမတို့ရုပ်မြင်သံကြားကထုတ်လွှင့်ပေးတဲ့အချိန် radio ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ bamis.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီ edit အစီအစဉ်ကိုအတန်ဖိုင်ရစာသားတွေရောအပြည့်အစုံတင်ထားပေးပါတယ်။ဒီသွားရှင် shine နေခါကိုလည်း messenger ပေါ်ကနေပြီးတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါတယ်နော်။အဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM တင်ကန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်သွားရမှာပါ။ VOA ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီသွားရှင်ဆိုင်နေခသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်နော်ကျမတို့မူလစာမျက်နှာပေါ်က VOA menu bar ပေါ်မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးတော့ရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ်အဲ့မှာတော့ပထမအဦးဆုံးအကြောင်းက American 3 EDM အစီအစဉ်ဆိုတဲ့စာကြောင်းပဲဖြစ်ပါတယ်အဲ့ဒီနေရာကိုသွားနှိပ်လိုက်ရင်တော့ EDM သင်ခန်းစာစာမျက်နှာကိုရောက်ပါလိမ့်မယ်အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုသင်ခန်းစာအစအဆုံးကိုလည်းစာသားနဲ့တကွဖတ်ရှုနိုင်ပါတယ်။ခုနကပြောသလိုပဲကျမအဲ့ Messenger ကနေပြီးတော့လည်း link ပြန်ပြီးတော့ပို့ပေးထားပါရနော်။အစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တော်ရရှင်တွေကိုနောက်ပိုင်းမှာတော့မြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးချင်ပါတယ်။ VOA အစီအစဉ်တွေကိုဘလို့ဖမ်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးချင်ပါတယ်။လူစိုးကျော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ချင်ပါတယ်။ဘလို့ဖမ်းယူရပါမလဲတဲ့။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ချင်နေဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြည့်ရပါမယ်လို့ပဲပထမဦးဆုံးဖြည့်ကြားချင်ပါတယ်။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့စာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဘူးပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာသွားပြီးတော့နားဆင်နိုင်တာပါ။ဒါမဲ့အဲ့ထက်ပို့ပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်။ Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့မှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းထုတ်လွှင့်ပေးနေတာပါ။အစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။အစီအစဉ်တို့ဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမအဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရည်စီပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့သောရရှင်ခွန်မရဲ့စာကိုဖော်ပြပေးချင်ပါတယ်
။မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးချင်ပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်စီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်မူရည်စီဝါကရေလိုပေါနေတာပါခင်ဗျာမူရည်စီဝါနှိမ်နင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရစ်စေဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရစ်စေဝါနှိမ်နေရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တခုခုပဲမှားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရစ်စေတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့သောရရှင်ခွန်မရေးလာတာပါဖုန်းတာဝါတိုင်းရွာနောက်မှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးတော့စိုးရင်ကြီးရေးလာတဲ့သောရရှင်ကတော့လင့်ထက်မောင်းဖြစ်ပါတယ်
ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြအပ်ပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဗုဒ္ဓဘာသာမြန်မာနိုင်ငံမှာရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေရလားဆိုတာကိုလည်းသိကြပါတယ်
ဟုတ်ကဲ့ပါဒီတော့ရှင်ကသူ့ရဲ့စာနဲ့တူတူရှောက်လွာစာရင်းနဲ့စာတစောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်ဒီတော့ရှင်ရဲ့စာကိုအကျဉ်းပြတ်ကြည့်တော့ဒီဖုန်းတာဝါတိုင်းကလူတွေရဲ့ကျန်းမာရေးကိုဘလောက်တောင်မှအနေရပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်ဟုတ်ကဲ့ပါဒီတော့ရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone tower တိုင်းနေကြောင့်ကင်ဆာရောဂါဖြစ်နိုင်နေဆိုတာမဟုတ်ပါဘူးလို့ပဲဖြစ်ချင်ပါတယ် American Cancer Society American Cancer အဖွဲ့ကတေချာသူတေသနာအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါတယ်နော် cell phone tower တိုင်းနေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ radio frequency signals radio line တွေပဲဖြစ်ပါတယ်နောက်ပြီးတော့ cell phone tower တိုင်းနေကအမြင့်မှာထောင်တော့မှသူတို့ရဲ့ line တွေကိုဖုန်းတွေနဲ့ချိတ်ဆက်ရနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဆီကထုတ်တဲ့ radio line ကလည်းFM radio line တို့လောက်ဒီ microwave line တို့လောက်ပဲအပြော့နေပြီဖြစ်ပါတယ် American ပြည်အောင်စုမှာတော့ဒီပြည်တော်စုဆက်သွေးရေးကော်မရှင် FCC ကဒီ radio line RF line နဲ့ဘယ်လောက်ထိထိတွေ့ရင်အနေနဲ့မကြည့်ဘူးလဲဆိုတာသတ်မှတ်ပေးထားတာရှိပါတယ်အဲ့တော့ဒီ cell phone tower တိုင်းနေရာထွက်တဲ့ radio line ကအဲ့ဒီ line အနေအထားထိမရောက်ဘူးလို့ဆိုပါတယ်ပြီးတော့ British ကနေပြီးတော့သုတေသနတစ်ခုမှာတော့မိသားစု1000ကလင်းငယ်တွေရှိတဲ့မိသားစု1000ကိုသုတေသနလုပ်ကြည့်တော့ကလင်းငယ်ဘဝတွေမှာဖြစ်တတ်တဲ့ကင်ဆာရောဂါမျိုးတွေက cell phone tower တိုင်းနားမှာနေထိုင်မှုနဲ့ဆက်ဆက်မှုမရှိဘူးဆိုတာတွေ့ရတယ်လို့လည်းဆိုပါတယ်ဒါကြောင့်မို့ဒီသောရရှင်နေနဲ့စိတ်မပူဘူးနောက်ပြီးတော့သူ့ရဲ့စာမှာတစ်ခါလဲပေးလိုက်တယ်လို့မျိုးဒီဗုဒ္ဓဘာသာကျေးရွာရက်ွက်တီးထဲမှာဒီလို cell phone tower တိုင်းနေထောင်ပြီးတော့ဗုဒ္ဓဘာသာတွေကိုနှိမ်နှင်းဖို့လုပ်နေတယ်ဆိုတာကတော့ကျွန်မထင်ပါတယ်ဒါကြားလူတွေကနေပြီးတော့တမင်တကာနိုင်ငံမှာဘာသာရေးအထူးကိုယုံဖြစ်အောင်လို့စုပူမှုတွေဖြစ်အောင်လို့အကြောက်တရားတွေပေါ်ထွက်အောင်လို့တမင်သက်သက်ချိန်းချောက်ပြီးတော့လုပ်ဆောင်တယ်လို့ယူဆရပါတယ်ဈေးပညာအထောက်အထားရတော့ဒီ American ပြည်အောင်စုမှာတော့မှဘာအထောက်အထားမှမတွေ့ဘူးဆိုတာဒီလိုမျိုးကျန်းမာရေးအဖွဲ့အစည်းတွေကနေတရားဝင်ပြောနေတာဖြစ်ပါတယ်ဒီဖြေကိုကြားရင်တော့စိတ်နေနဲ့အေးသွားလောက်ပြီလို့မျှော်လင့်ပါတယ်ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း Season လို့လိမ့်မို့ပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ view ရတော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနေနဲ့ဖြောပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလွင်မျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားအတွက်ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမြို့နယ်လုံဖုရက်ွက်ကညီလေးစိုင်းတန်းအောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမအဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြီးလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြီးလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bammy@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးတွေကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလေ။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါဦးနော်။
လူချင်းနာတွေကုန်းသားနေอยู่ตัวပါငါတို့တစ်ခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ချွေးရှိသမျှခြေပါတစ်ခုတည်း te te cha cha ti chi zwa che tha da mya nok cho ga me thore da se po lai ta na che ma bzi ta mu ma shi de ti tha ko me pyan le ga nau lo yu pa shi da mya ko po a ka ကျင်းမိသူရင်ကိုစုံကထွားသွားနေတိုင်းစောက်ွယ်နေစဉ်ဖန်ပါတယ်ပါတော့ချင်းနေတဲ့တော်လေစနာမနဲ့ချော်လာရင်လုံးလုံးလွမ်းလာတယ်စနာကိုပြေအုပ်ထားပါတယ်စင်ချင်ရင်ငါစိတ်ဖြေခဲ့
အနည်းဆုံးရန်သူကိုမကျွေးရတော့မှာလေဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာရင်းနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့လဲတိုက်ရိုက်နားဆင်လို့ရပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူး၊မကြည့်ရှုလိုက်ရအောင်ဆိုရင် VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ဝက်ဘ်ဆိုက်လိပ်စာက bambies.voanews.com ဖြစ်ပါတယ်။VOA ကိုလည်းစာရေးကြပါဦးနော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
manane te khapya chwa ba phiu se ge da mya ame sa twe go da ne le mwe pe twa ne rai sao ko ne se pa pa re ha ta ro chi ne ge to le Your love is low 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 love Sana go bre utha bare Sin jin yin na sai che ge Ani song yan tu go ma chue da ga bare Sao ko ne se pa bare Ha ta ru chin ge ge to le Sana ma ne your love is low
မရိတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍပြီးအခုတစ်ခါတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ညန်းကတင်ဆက်မှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကဘာစီအကြီးဆုံးချောကလက်တုံးကိုပေါ်တူဂီနိုင်ငံကချောကလက်ပြပွဲမှာပြသလိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာသမရဟောင်းအိုဘားမားအလယ်ပတ်ရောက်ရှိခဲ့စဉ်ကစားသောက်ခဲ့တဲ့ခေါက်ဆွဲဆိုင်ကထိုင်ကုန်လေးကိုမှန်ပေါင်းသွင်းပြသထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုငိမ့်ညန်းကစူးစီးပြီးမတ်ဤတန့်စင်နဲ့အတူတင်ပြမှာပါ။
ကမ္ဘာ့အစည်းအကြီးဆုံးချောကလက်တစ်ခုကိုပေါ်တူဂီနိုင်ငံအိုဘီဒိုစ်မြို့မှာပြသလိုက်ပါတယ်။စိန်နှုန်းပုံစံဒီချောကလက်တုံးလေးတွေဟာဒေါ်လာ 9,500 လောက်ကျတင်တာဖြစ်ပြီးတော့စားလို့ရတဲ့ရွှေအုပ်ထားတာဖြစ်ပါတယ်။အခုလိုဘုံဘုံချောကလက်မျိုးတွေကိုအခုတစ်ထောင်ပဲကန့်သက်အရေးအတွက်နဲ့ထုတ်လုပ်တာဖြစ်ပါတယ်။ပါဝင်တဲ့ပစ္စည်းတွေကတော့ပန်းမွေးကရတဲ့သင်္ကန်းရောင်ပန်းချောက်အမြင့်ကလေးတွေအဖြူရောင်ထရက်ဖယ်နဲ့မဒဂါစကာကျွန်းကဗနီလာနဲ့အပြင်ရွှေပြားခတ်ထားတာဖြစ်ပါတယ်ဒီချောကလက်ကိုမှန်ပေါင်းချောင်ထဲမှာပြသထားတာဖြစ်ပြီးတော့အဆောက်နှစ်ယောက်ထားရှိရပါတယ်ချောကလက်ထည့်တဲ့ဘူးကတော့ဆဝါရိုစကီခရစ်စတယ်ကြောက်တုံးလေးတွေနဲ့စီထားတာဖြစ်ပြီးတရဖူပုံစံဖြစ်ပါတယ်ချောကလက်ကင်ဖို့ညှက်ကလေးကိုလည်းဝယ်တဲ့သူစိတ်ကြိုက်ပုံစံထုတ်ပေးနိုင်ပါတယ်ဒီချောကလက်ဟာပြီးခဲ့တဲ့နှစ်ကဒေါ်လာ250တန်ချောကလက်ရဲ့စံချိန်ကိုချိုးပြီး Guinness ကမ္ဘာစံချိန်တင်လိုက်တာဖြစ်တယ်လို့ဖန်တီးသူ Daniel Gome ကပြောပါတယ်ဒီပြပွဲမှာထင်ရှားတဲ့အမှတ်သားတွေဖြစ်တဲ့ EFA မျှော်စင်ပုံစံ၊ New York မြို့က Statue of Liberty, Liberty အယုတ်ထုပုံစံ၊ချောကလက်တုံးကြီးတွေကိုလည်းတွေ့မြင်ရမှာပါ။ဒီချောကလက်ပြပွဲကိုနှစ်စဉ်ပြုလုပ်တာဖြစ်ပါတယ
်။ Ukraine နိုင်ငံကအစားအသောက်အနုပညာရှင် Dasha Kosa က တမန်အစားအသောက်တွေကိုပုံစံလက်လာလေးတွေဖြစ်အောင်ဖန်တီးနေပါတယ်။ cheese ဒိန်ကဲတွေအသားတွေကိုသုံးပြီးတော့မြို့ပြပုံစံတိဆောက်ပြသလို Oreo cookie တွေကိုသုံးပြီးတော့အမှုပညာရှင် Eddie Murphy ရဲ့ပုံဖန်တီးပြတာတွေလုပ်ပါတယ်။စေပညာဘာသာရပ်ကိုသင်ကြားခဲ့ပေမဲ့လည်းပြီးခဲ့တဲ့9နှစ်ကစပြီးတော့အခုလိုသူဝါဒနာပါတဲ့အစားအသောက်ပုံလှလာလေးတွေကိုဖန်ပြီးတော့ဓာတ်ပုံနဲ့ဗီဒီယိုမျှဝေတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Instagram ပေါ်မှာစတင်ခဲ့တာပါ။ပတ်ဝန်းကျင်မှာတွေ့မြင်သမျှအရာဝတ္ထုတွေဟာသူ့ရဲ့အမှုပညာကိုဖန်ပြီးဖို့စိတ်ဝင်စားစရာလေးတွေဖြစ်နေတဲ့အတွက်လည်းထွက်ပေါ်လာတဲ့စိတ်ကူးလေးတွေကိုမှတ်ထားဖို့မှတ်စုစာအုပ်လေးတစ်ခုကိုအမြင်ဆောင်ထားတယ်လို့သူကပြောပါတယ်။အစားအသောက်ကိုအမှုပညာတစ်ခုလိုဖန်တီးတာဟာအလွန်အမှုစိတ်ပြီးတော့အချိန်ယူလောက်ရတဲ့အတွက်အလွယ်ဆုံးပုံစံကိုတော့မိနစ်40လောက်ချိန်ယူရတာပ
ါ။ဗီယက်နမ်နိုင်ငံမှာသမရဟောင်းအိုဘားမားအလဲအပတ်ရောက်ခဲ့စဉ်ကစားတောက်ခဲ့တဲ့ခေါက်ဆွဲဆိုင်ကထိုင်ကုန်လေးကိုမှန်မောင်သွင်းပြသထားပါတယ်။မြို့တော်ဟန်နွိုင်းမှာရှိတဲ့ဘွန်ချာဟောင်လျန်စားတောက်ဆိုင်ဟာအရင်တုန်းကနာမည်မကြီးတဲ့ဆိုင်အသေးလေးဖြစ်ပေမဲ့2016ခုနှစ်အိုဘားမားလာရောက်စားတောက်ခဲ့ခြင်းကစလို့ဘွန်ချာအိုဘားမားလို့နာမည်တွင်သွားပြီးတော့နာမည်ကြီးနေပါတယ်။ဒီဆိုင်လေးမှာ CNN သတင်းဌာနရဲ့နာမည်ကြီး TV series ကအစားအသောက်တင်ဆက်သူအန်တိုနီဘိုဒိန်းနဲ့အတူသမ္မတအိုဘားမားက $3တန်းဝက်သားခောက်ဆွဲနဲ့ကော်ပြန့်ကျော်အတူလာစားခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးအတူစားခဲ့တဲ့ပုံကိုလည်းဆိုင်ရဲ့အတွင်းပိုင်းမှာချိတ်ဆွဲထားပါတယ်။သမ္မတအိုဘားမားလာစားခဲ့တဲ့အဖြစ်အပျက်ကိုအမှတ်တရဖြစ်အောင်ပြသထားတာပါလို့ဆိုင်ရှင်ဖြစ်သူငွေရန်တီလန်းကပြောပါတယ
်ကိုညဉ့်ညံစူးစီးတင်ဆက်တဲ့ကဘာတလွားထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာမနေ့ဖြန်မနေ့ view ရထုတ်လွှင့်မဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနူမီတာ3240 48တို့ကနေနားဆင်နိုင်တယ်လို့ view ရ Facebook စာမျက်နှာကလည်းထုတ်လွှင့်သွားဖို့ရှိပါတယ်ခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပါ။
အမေရိကန်ပြည်တော်စုရင်တနက်ကောင်ဆောင်ခွင့်ပို့ပြီးတော့ထင်းချုပ်ရေးတောင်းဆိုချစ်တဲ့ပွဲတွေကိုမနေ့စနေနေ့ကမြို့တော်ဝါရှင်တန်ပါဝင်နိုင်ငံတဝန်းကမြို့တွေမှာပြုလုပ်ခဲ့ပါတယ်။အမေရိကန်တဝန်းကလူငယ်တွေကြားနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်စေခဲ့တဲ့မကြာခင်တုန်းကလူစုလူဝေးချင်းတနက်နယ်ပြစ်ခတ်အကြမ်းဖက်ခံရမှုနောက်ပိုင်းအခုလိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။တနက်ကန်ဆောင်ခွင့်ထင်းချုပ်ရဲ့အတွက်တခြားလူငယ်တွေနဲ့အတူရက်တီဖို့နောက်ဒီရွေးဆောင်ရွက်တဲ့လွှတ်တော်အမှတ်တွေကိုမဲပေးချရေးတိုက်တွန်းချဖို့အတွက်မကြာခင်တုန်းကပြစ်ခတ်မှုဖြစ်ခဲ့တဲ့ Marjorie Stoneman Douglas အထက်တန်းကျောင်းကကျောင်းသားတွေလည်းမြို့တော် Washington DC ကိုရောက်လာခဲ့ကြပါတယ်အီရန်နိုင်ငံနဲ့နေဆာအဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဟီရတ်မြို့ကရှီယာမွတ်စလင်ဗလီတခုဒီကနေ့တနင်္ဂနွေနေ့မှာအထက်ကဘုံခွဲတိုက်ခိုက်ခဲ့ရတာကြောင့်ဖျားဝတ်တဲ့သူအ ਨੇ ဆုံးတအုပ်သေဆုံးပြီးတော့၉ဦးဒဏ်ရာရခဲ့ပါတယ်။နေကင်းပိုင်းဗလီဝတ်ပြူချိန်မှာဘုံခွဲသမား၂ဦးကတိုက်ခိုက်ခဲ့တာလို့ပြည်နယ်ရဲအဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကအကြမ်းဖက်ဝါဒစဲတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့သူ၄ဦးနဲ့ဒဏ်ရာရသူ၃ဦးတို့အတွက်အောင်မေဂုံပြုတဲ့စူပါဝတ်ပြုစူတောင်းပွဲကိုတိုက်ခိုက်မှုအတွင်းကအသက်ရှင်လွတ်မြောက်လာသူတွေတည်ဆုံးခရသူတွေရဲ့မိသားစုဝင်တွေတက်ရောက်ခဲ့ကြပါတယ်။လူငယ်တွေအနေနဲ့ယုံကြည်ရာကိုနှုတ်ဆက်မနေဘဲယုံကြည်ချက်အပေါ်မှာမမရက်တီချဖို့ကက်သလစ်သာသနာပိုင်ပိုဟန်မင်းကြီးဖရန်စစ်ကအားပေးတိုက်တွန်းလိုက်ပါတယ်။လူငယ်တွေဥဆောင်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုမှာတနက်ကန်ဆောင်ခွင့်ပို့ပြီးတော့ထင်းချုပ်ရေးဆန္ဒပြတောင်းဆိုပြီးနောက်တနေ့မှာပိုဟန်မင်းကြီးကအခုလိုဟောကြားသွားတာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရည်မှုကမတ်ဆုမွန်ဖြစ်ပြီးအတန်လွှင့် engineer ကတော့ Mike Dubinsky ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကို line meter 1925 32တို့ကနေတင်ဆက်ခဲ့တာပါတို့ရရှင်နေအားလုံးဘေးပြာဝေးကွာပြီးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.